တရုတ်ကွန်မြူနတီပါတီမြူလာကမတိုင်ခင်မှာဖွဲ့ပါတီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖြည့်ဆွက်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီကစနေနေ့မှာကြေညာလိုက်ပါတယ်။ဒီကြေညာချက်နဲ့အတူပြင်ဆင်ချက်ထဲမှာသမရရှိချင်းကျင်ရဲ့နာမည်ကိုထည့်သွင်းပြီးသူ့ရဲ့ဂုဏ်သမိုင်းကိုအမှုတင်ဖော်ပြလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်လာပါတယ်။ပါတီမြူလာကမတိုင်ခင်ကျင်းပတဲ့မျက်နှာစုံကြီးအစည်းအဝေးအဆုံးမှာပါတီအခြေခံဥပဒေကိုပြင်ဆင်ဖြည့်ဆွက်ချက်တစ်ခုကိုအတည်ပြုခဲ့ကြရဲ့လို့ကွန်မြူနတီပါတီဘူကော်မတီကပြောပါတယ်။၅မိနစ်ချိန်ကျင်းပတဲ့ပါတီမြူလာကန်ကဗိုလ်ထုနေမှာစတင်မှာဖြစ်ပြီးသမရရှိရဲ့လူပိုင်ခွင့်အာဏာပိုပြီးခိုင်မာအားကောင်းလာတာကိုမြင်ရမယ်လို့ခန့်မှန်းထားကြပါတယ်။ပါတီမီလာကန်တွင်သမရရှိကိုကွန်မြူနတီပါတီရဲ့ထွေထွေပြင်းမှုအဖြစ်ဒုတိယ၅နှစ်သက်တမ်းအတွက်လူရိုးလုံးစင်အတိုင်းအတည်ပြုခံထားမယ်လို့ခန့်မှန်းထားပြီးအဲ့ဒါဟာမစ္စတာရှိနေနဲ့ဒုတိယ၅နှစ်သမရသက်တမ်းအတွက်ပါအတည်ဖြစ်နေတဲ့ဘောပါ။ပါတီမီလာကန်မှာကောင်းဆောင်ပိုင်းအကြောင်းနဲ့ဖြစ်လိမ့်မယ်လို့လည်းကြေကြေပြန်းပြန်ခန့်မှန်းထားကြပါတယ်။ဒီဥက္ကဋ္ဌဥထုပ်ရေးကိုအဓိကကြိုးပမ်းတဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီဝင်9ဦးကို5ဦးကိုအစားထိုးခံထားဖို့ရှိနေတာဖြစ်ပါတယ်။